နိုင်ငံသားခွင့်ရေးအပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဆိုရဘက်ကမလာရောပြေးသည်၍ဒီကနေ့ဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့စီစဉ်ထားတဲ့ဒုက္ခသည်3,000ကျော်တဲ့ကတူတူတယောက်မှမပြန်လို့ကြဘူးလို့ရွန်ညာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတင်ပြထားတဲ့ဒုက္ခသည်2,200တဲ့ကပထမဆုံးအထုပ်ဖြစ်တဲ့3,000ကျော်ကိုမြန်မာဆိုရဘက်ကစီစဉ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့အခုအချိန်ထိပြန်လာမဲ့သူမရှိသေးပါဘူးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲ့ရောညာဒုက္ခသည်တူတူတယောက်မှပြန်မလာတာဘာကြောင့်မလဲအပြည့်စုံကိုမတ်စုမွန်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လမှာဖြစ်ပွားခဲ့တဲ့အင်အားစင်ကြမ်းဖက်အဖွဲ့ကမြန်မာစစ်စခန်းတွေနဲ့နေဆက်အခြေစိုက်စခန်းတွေကိုအင်အားသုံးတိုက်ခိုက်မှုတွေနောက်ပိုင်းအစိုးရတပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေနေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးတိမ်းရှောင်သွားခဲ့ကြရတာပါအခုအဲ့ဒီဒုက္ခသည်တွေကမှဘင်္ဂလားဒေ့ရှ်အစိုးရဘက်ကစစ်စစ်တင်ပြထားတဲ့ဒုက္ခသည်2,200ကျော်တွေက3,000ကျော်ကိုပြန်ပို့ဖို့နှစ်နိုင်ငံစီစဉ်တာဖြစ်ပါတယ်လွန်ခဲ့တဲ့2018ခုနှစ်နိုဝင်ဘာလတော့ကလည်းဌာနေပြန်နိုင်ရေးစီစဉ်ခဲ့ကြပေမဲ့အထမမြောက်ခဲ့ပါဘူး။ဩဂုတ်လ22ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကတိမ်းချောင်သွားတဲ့ဒုက္ခသည်တွေက3,000ကျော်ကိုပြန်လက်ခံဖို့မြန်မာအစိုးရဘက်ကဆောင်ဆိုင်နေကြပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေဘာကြောင့်မြန်မာနိုင်ငံဘက်ကိုပြန်လာဖို့အရေးငင်းဆန်နေရပါသလဲ။သူတို့ဘာကြောင့်အိမ်မပြန်ကျင်ကြရပါသလဲဆိုတာတွေကိုတော့ဂျမ်တူလေဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးမောင်ကျော်မင်းကအခုလိုပြောပြပါတယ်။
အတိအကျမပြင်လာကတော့သူတို့ကနိုင်ငံသားကွာတဲ့မပေးလို့ရှိရင်ဒီလိုသွားမှလဲအခုရခိုင်ပြည်နယ်မှာရေနဲ့မြမတပွင့်တမတော်နဲ့တပ်ပြေးပြေးပေါ်နေတာကျွန်တော်ဘယ်လိုသွားမှလဲဒီကကျွန်တော်ဆက်ပြတ်တော့ guarantee မရှိဘူးလို့ခင်ဗျာအ
ဲ့တော့ဟိုမပြန်ဘူးဆိုတော့ဘယ်လိုမျိုးလုပ်ပေးမှပြန်ရမှာလဲရှင
်အတိအကျကတော့ကျွန်တော်ဟောရူဟင်ဂျာလူမျိုးကလားဟိုနိုင်ငံသားကွာတဲ့စီပြီးတော့တောင်းဆိုနေတယ်မြမဆိုရကဘာသူမှမလိုဘဲနဲ့ repartition repartition လုပ်ပြီးဆိုလို့ရှိရင်ဒီလိုပြန်မှလဲနောက်တစ်ခုကတော့ဟိုဦးမင်းစီရော delegation ဒီမှာလာကြစာမှာကျွန်တော်ဆွေးနွေးတာရှိပါတယ်ဟိုကျွန်တော်တို့အဓိက dialogue လို့ပေါ်တော့နောင်နဖသဘောတူကြီးပါတယ်ခင်ဗျာသူကဘုံကနေ repartition လို့ပို့သူပြီးတော့တင်ချက်မှာကျွန်တော်အလဲကျွန်တော်ဆက်ချူနေတာပေါ့ဒီပဒနာကိုပေးချမ်းပေါ်တော့ဆက်ဝန်ဆိုင်ပြမှာပေါ့သူတို့ကမမဆရာကခုနမှဒီပဒနာကိုပေးချမ်းပေါ်တော့ဆက်ဝန်ဆိုင်နေတာလို့မဖြစ်ပါဘူးခင်ဗျာသူတို့က repartition သူပြီးတော့ media propaganda လို့ပေါ်တော့စီစဉ်လို့တာရှိပါတယ်ခင်ဗျာဘာတခုမှပတ်သင်တာမရှိတော့ဘူးခင်ဗျာ
မြန်မာအစိုးရကိုရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုထားတဲ့လုံခြုံရေးအာမခံချက်ပေးဖို့နိုင်ငံသားဖြစ်ခွင့်အပါအဝင်နိုင်ငံသားခွင့်ရပြေဝပေးရေးမူလနေရရင်းနေမှာပြန်လည်အခြေချနေထိုင်ရေးလူလက်စာခီးသွားလာခွင့်နဲ့အခြေခံလူခွင့်ရတွေမရမချေမပြန်လို့ကြဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ပြန်ပို့ဖို့စီစဉ်ထားတဲ့စခန်း3ခုတွေကရိုဟင်ဂျာဒုက္ခသည်3,000ကျော်တွေကတဦးတယောက်မှမပြန်ကြသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးဝီဆလန်ကအခုလိုပြောပါတယ်
။အဲဘီဂျင်းရတီရတော့လေရဲ့ပြင်းအစီအစီမှာတဝူတယောက်မှာအဲစိတ်ဆန္ဒမရှိကြောင်းကိုသိရှိရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုရင်ကျွန်တော်ရဲ့ဘဝအမတ်ကစားပစုံတစ်ခုမရှိဘဲနဲ့ဝေယဘာနိုင်ငံသားအစာရေးမရရှိတဲ့နဲ့နောက်ကျွန်တော်ရဲ့မူလကျေရမှာပြန်လည်နေတဲ့ငွေမရရှိတဲ့နဲ့ကျွန်တော်ပိုင်ဆိုင်ကြတဲ့ပိုင်ဆိုင်မှုတွေမရရှိတဲ့နဲ့အမတ်ကစားပစုံတစ်ခုမရှိဘဲနဲ့အဝတ်တရမှာတော့ဘယ်ဆန္ဒမရှိပါဘူးခင်ဗျာဒီကျေဇူလိုင်လ28မှာအဲမမနိုင်ငံသားရအတွင်းဦးမြင့်တို့ပြည်စီမှာဦးမြင့်တို့နဲ့ကျွန်တော်ရူဟင်ဂျာကုသလေတွေနဲ့ပဘောတူကြတာတစ်ခုရှိပါတယ်ပဘောတူရှာတိုင်းဆွေရမစီဒါရလာတဲ့တစ်ခုပါလာမစီပြန်လည်လက်ခံရေးလုပ်ငန်းကြီးအားတော့အမင်းလိုက်ရယ်ခင်ဗျာအဲလိုမဟုတ်တဲ့နဲ့ပြည်ပေးနဲ့ဒီလိုဗရဲမတာကောင်းနေစီရင်ဒီလိုမှဆွေဖို့ကျွန်တော်မှလမ်းကြောင်းမရှိပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကနေပြန်လည်လက်ခံရေးစခန်းတွေဂျားစခန်းတွေဒုက္ခသည်တွေယာယီခိုလုံနေထိုင်ရေးစခန်းတွေတိစောက်ပြီးအသင့်ဆောင်ဆိုင်နေကြပေမဲ့လို့အခုအချိန်ထိကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတဦးတယောက်မှမပြန်လာကြသေးဘူးလို့ရခိုင်ပြည်နယ်မောင်နှောမြို့နယ်မြို့တကြီးကျေးရွာသားဦးလာထွန်းကပြောပြပါတယ်
။ဒီမှာပဲကျွန်တော်မြင်ကြည့်ရတယောက်မှဝင်မလာဘူး။ဒါနဲ့သူတို့ကတော့စောင့်နေတယ်လို့ပြောတယ်။အားလုံးပြင်ကြတယ်ပြောတာကစခန်းတွေတွေစောင့်ထားတာရှိတယ်။နောက်ထပ်ဘာမှမပြင်ထားဘူး။ဒီတော့ကျွန်တော်လူတွေကအကြီးအကျယ်တုံ့ဆူနေတာကသူတို့ရဲ့မူလနေရာတွေမှာနေဆင်းရဖို့လူတွေပြီးတော့ဒီလူတွေရဲ့ဆုံးရှုံးခံနေရတဲ့နိုင်ငံသားပြည်သူတွေရဖို့လူတွေအဲ့ဒါတွေကိုအစိုးရကဘာလို့ဆိုရင်းနဲ့ဒီကိုကြည့်ထိုက်ကြလာမယ်ဆိုရင် NDC ခံပြီးတော့လက်ခံရမယ်ဆိုပြီးတော့ပြောလာတာသူတယောက်မှဝင်မလာနဲ့ဆိုပြီးတော့ပြောလာတယ်အခုဒီပဲဒီဘဝတွေကဒီအရင်လူပေါ့မျက်မြင်တုံ့ပြန်နေရတဲ့ပုံစံနဲ့နေရမှာကိုရှောက်တယ် အဲ့ဒါကြောင့်တရားမပြန်မလာရမှာ
ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့ဒုက္ခသည်တွေနေရရင်ပြန်လာရေးအဆစအယယာစီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နိုင်ငံသားရေးတင်းဝင်ကိုရိုင်းရိုဟင်ဂျာစခန်းနေတဲ့အထိတွားရောက်တွေ့ဆုံညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီလိုမျိုးပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နိုင်ငံပူးပေါင်းစီစဉ်ထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူဆန်းကလည်းမနေ့တုန်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
ရောညာဒုက္ခသည်တွေဖြစ်လာတဲ့နဲ့ပတ်သက်ပြီးတော့အမှတ်စုမှဖော်ပြထားတာဖြစ်ပါတယ်